အခုသတင်းပတ်တွေမှာဒီမိုကရေစီပညာရေးအတွက်ရဲဝံ့သပိတ်မောက်ချီတက်နေတဲ့အနေနဲ့ရရက်ကကျောင်းသားတွေလူငယ်တွေတွေ့နေရပါတယ်။အဲဒီကျောင်းသားလူငယ်တွေထဲမှာ AR တိုင်းမြောင်းမြမျိုးကဘုံမိဗေဒပညာနဲ့ပွဲရပြီးအခုဘွဲလွန်တက်နေတဲ့ကျောင်းသားကိုမြတ်သူလည်းပါဝင်ပါတယ်။2008ခုနှစ်မှာဆယ်နဲ့အောင်မြင်ခဲ့တဲ့ကိုမြတ်သူဟာ2010နောက်ပိုင်းအနေနဲ့ရရက်မှာလူငယ်အဖွဲ့တွေဖွဲ့လာတဲ့နောက်မှာတော့သူလည်းမြောင်းမြခရိုင်လူငယ်ကွန်ရက်ကိုစပြီးဖွဲ့စည်းခဲ့တယ်လို့ပြောပါတယ်။
ကျွန်တော်ကလက်ရှိမှာမြောင်းမြပါတော့ဘွဲ့လွန်ဝမှာတက်ဖို့ကျွန်တော်လုပ်နေရဗျကျွန်တော်ဘုံမိပြည်သားနဲ့2010တုန်းကတော့ចောင်းပြီးသားတယ်ကတိန်တက်ကလို့ပြီးရခင်ဗျ7တန်းလောက်ကပေါ့ဗျာကျွန်တော်အဖိုးကြီးအဖွားကြီးဖတ်တဲ့စာအုပ်တွေကတစ်ဆင့်ပဲကျွန်တော်အားကြီးအသေးဘွဲ့နဲ့လှုပ်လှုပ်ရှင်ခံရေးစိတ်တွေပေါ်လာခဲ့တာပဲအဲနဲ့တကယ်လို့ဖြစ်တာတော့ကျွန်တော်တို့2011လောက်မှာပါကျွန်တော်တို့စလုပ်ဖြစ်တယ်ပေါ့စလုပ်ဖြစ်တဲ့ဆိုတာအဲ့အရင်ကလားလဲကျွန်တော်တို့လောက်ကခံရကျွန်တော်တို့ကနေမှာဆိုတော့ပို့ပြီးတော့အမျက်စိပိတ်နားပဲဖြစ်တယ်ဖြစ်တယ်ပြီးတော့တခုမှဖွဲ့စည်းလို့မရတဲ့လုံးလုံးမရတဲ့အခြေအနေမှာကျွန်တော်တို့မလုပ်ခဲ့ရဘူးပေါ့နော်အထူးသဖြင့်ဒီအလုံးလုံးဖြစ်လာတာဒီနာခင်နောက်ပိုင်းမှာဆိုရင်ပိုပြောလို့ရတာပေါ့နာခင်မှာဒီလိုမျိုးတငယ်ချင်းတွေစုပြီးကူညီခဲ့ရတယ်2011လောက်မှာအဖွဲ့စည်းနဲ့အလုံးလုံးဖြစ်လာမျိုးဖြစ်လာတယ်ဗျပြီးတော့ညမဲ့လုံးရဲ့ကိုရဲဆိုတဲ့ဖွဲ့စည်းတစ်ခုလည်းဒီကျောင်းသားသမဂ္ဂပြင်မှာလှုပ်ထားပေးတယ်ခင်ဗျအဲညမဲ့လုံးရဲ့ကိုရဲကတော့အဓိကတော့ဒီလူငယ်ပညာရေးအတွက်လှုပ်တယ်ဗျဆယ်တဲ့ကျောင်းသားတွေပေါ့နော်သူရှင်အစားတို့ပေါ့နော
်တို့တီထောင်ထားတဲ့အခမဲ့စာသင်ကျောင်းမှာစရန်ကျောင်းသားအယောက်80လောက်ရှိပြီးလိုအပ်တဲ့ဆရာမတင်တော့ကူပစ္စည်းနဲ့ကျန်းမာရေးတွေကူညီပေးနေတယ်လို့ကိုမြတ်သူကပြောပြပါတယ
်။ကျောင်းသား80ကျော်လောက်ရှိပြီဗျ။တင်မေးတာတော့ကျွန်တော်တို့ဟိုတင်မေးခဲ့တဲ့ဆရာအဲ့လည်းပါတယ်ပြီးတော့မျိုးလေးကပေါ်တော့တခြားတူရှင်ဆရာတွေကိုလည်းစိတ်စနာဝင်နေတင်မေးဖို့ကျွန်တော်တို့ကတောင်းဆိုတယ်ကျွန်တော်တို့ကတော့အကြောင်းသားတွေရဲ့ပညာရေးအတွက်လိုအပ်တဲ့ပစ္စည်းပိုင်းတွေဖြည့်တယ်နေရာတွေရှာရတယ်ပေါ့နော်။ဒီအကြောင်းသားတွေအတွက်နေမကောင်းရင်ဆေးကုတာမျိုးတွေလုပ်ပေးတယ်
အဲ့ဒီကြောင်အတွက်ရံမုံဝင်ကိုဖျားပွဲတွေမှာလိုက်ပြီးဈေးရောက်တယ်လို့ဆိုပါတယ
်။နေရာအဖိုးတွေကျွန်တော်တို့တစ်လ5000ရှာတယ်ပြီးတော့ဒီစာအဖိုးတွေဒီအိုက်ကလေးတွေနေမကောင်းတဲ့ဈေးကုဖို့တွေအချို့ဆရာဆရာမတွေလာတော့အဖိုးအတွက်ဈေးရိတ်တွေအဲ့လိုမျိုးကျွန်တော်တို့စီစဉ်ပေးရတယ်ဗျ။အဲ့ရလူငွေတွေကျွန်တော်တို့ကဒီဖျားပွဲတွေမှာဒီမုန်းလိုက်ရောက်တာတွေလုပ်တယ်။မနစ်ကတော့ကျွန်တော်တို့ဖဲလုံဖိတ်ခေါ်တယ်ပေါ့နောက်ပြီးတော့အလူလိုက်ခံတယ်ပေါ့အရင်တည်းကတော့ထုံးတဲ့နေရာကိုကျွန်တော်တို့အများစုကတော့ဖျားပွဲတွေမှာကျွန်တော်တို့ကလုံးလိုက်ရောင်းတယ်ပေါ့နော်မင်းသားတို့ခြာတန်ကျဲတို့အဲ့လိုဟာမျိုးဒီနေ့ဆိုခြာတန်ကျဲရောင်းတယ်သူပတ်စံနေနေစုပြီးတော့ကျွန်တော်အိုက်ကလေးအတွက်လုပ်ပေးတယ
်သူတို့ထောင်ထားတဲ့ကြောင်းကနေဆောင်ဝဲအောင်ချက်ကမနှစ်က50ရာခိုင်နှုန်းကျော်ရှိတယ်လို့ပြောပါတယ်မြောင်းမြဒေသတစ်ဝိုက်မှာတွေ့ရတယ်လူငယ်ကျောင်းသားတွေရဲ့အခြေအနေကိုမေးကြည့်တော့ကိုမြတ်သူက
လက်ရှိမှာအများစုကတော့တည်ဖွဲ့နဲ့စိတ်ဝင်စားမှုတော့အားနည်းသေးတယ်အားနည်းသေးဆိုတော့အထူးသဖြင့်ကျွန်တော်တို့ဒီဂိမ်းဆိုင်နေပြည်ရဆိုင်နေတခြားစိတ်အားသာဖြစ်ရတယ်များတယ်လေပြီးတော့ကျွန်တော်တို့မှာအသင်းဖွဲ့နဲ့အလုပ်လုပ်မှုတဲ့ဓလိဖုံးတဲ့မရှိခဲ့ဘူးအမြင်ဆုံးအဆင့်ဆိုလို့ကျောင်းမာဒီတည်ဖွဲ့လေးဖွဲ့ပြီးတော့ရေခက်တာတို့ဘာလို့လောက်လုပ်မှုတဲ့လူတွေကြီးပဲဆိုတော့အသင်းဖွဲ့နဲ့အလုပ်လုပ်ခြင်းတွေမရှိကြဘူးဗျအရိကတော့အခုလက်ရှိလူငယ်အဖွဲ့အစည်းတွေမှာဆိုလဲပါဝင်သူဦးကြီးအမျိုးလူငယ်ဦးကြီးတဲ့ဆိုအစမတည်နေနေသေးတယ်။အဲ့တော့ကျွန်တော်တော့မြင်တယ်ပေါ့နော်အစိုးရဘုတ်ခုလိုပဲမြင်တယ်။ဟိုတော့ကျွန်တော်တို့ကြားခဲ့ဘူးတာကတော့သူငယ်တွေအစုအဖွဲ့နဲ့အလုပ်လုပ်တာတွေပါ။ကျွန်တော်မျိုးဆက်မှာတော့တော်တော်နေနေသဘောရှိတယ်
ခုလိုမျိုးလူငယ်တွေလမ်းပြောင်းနေတာဟာခစ်စနစ်ကဖန်တီးထားတဲ့ကြောင်းရုံမှုအပြင်အပျော်ပါးတွေနဲ့အာယုံလှည့်စားမှုတွေကြောင့်လို့ကိုမြတ်သူကရှုမြင်ပါတယ်
။အဲ့ဒါကတော့အဓိကတော့အကြောက်တရားလည်းရှိသေးတာပါပဲ။ပြီးတော့နောက်တစ်ချက်ကကျောင်းသားသမဂ္ဂလိုဟာမျိုးတွေမရှိခဲ့တာလည်းပါမယ်ပေါ့နော်။ကျောင်းသားသမဂ္ဂလိုဟာမျိုးတွေရှိမယ်ဆိုရင်အသေးအဖွဲ့နဲ့လုပ်တက်လာ။အခုကတော့ကျွန်တော်တို့ကအသေးအဖွဲ့တွေအသေးမဲ့ပြုပြီးလူငယ်တွေအစုအစည်းကြီးနဲ့အများနဲ့နေတဲ့အောင်လုပ်ရမယ်ဆိုတာခင်းဆိုင်တွေပေးထားတယ်ဒီရဲ့ site ပြရတဲ့နေပြတာလေအသက်အရွယ်ကမ်းမမရှိဆလိတ်တွေအရက်တွေရောင်းနေဒီအပျော်ဘက်ကိုကလေးတွေဘက်ကိုလှည့်ထားပေးဆိုမြင်နေရတယ်ပေါ့အဲ့ဒါတွေကဒီအချိန်မှာဒီနေ့လူငယ်မျိုးသက်တခုကဒီနိုင်ငံပြည်ဆိုင်ရာမှာပါနေရမယ့်နေရာမှာသူတို့ဘေးထွက်နေသလိုဖြစ်တယ်အဲ့ဒါတွေကအဓိကတော့ဒီအဲ့ဒီရိုက်ခတ်မှုတွေစောစောပြောခဲ့တဲ့ရိုက်ခတ်မှုတွေပေါ့နော်ဒီလူငယ်အပျော်တွေအများကြီးပေးထားပြီးတော့လူငယ်ဘဝအနေသာရကိုရှာဖွေတွေးရှိဖို့သူတို့လုံမပေးထားတဲ့ဟာရဲ့ရိုက်ခတ်မှုကအခုချိန်မှလို့မြင်မိရဗျာ
သူဟာမန္တလေးရန်ကုန်ချီတက်နေတဲ့ကျောင်းသားတပိတ်မှာရှေ့တန်းကပါဝင်နေတဲ့အတွက်အတွေ့အကြုံကိုမေးကြည့်တော့သူကအခုလိုပြောပါတယ
်ဒီတပိတ်မှာအထူးခြားခြားတွေ့ရတာတခုကကျွန်တော်တို့တွားတဲ့နေရာတိုင်းမှာပြည်သူကတောင်းတမဲကထွက်ချူတယ်ပေါ့ကျွန်တော်တို့ကကြုံရတဲ့လူလူရဲ့ပြည်ထောင်တရားပေါ့နော်ပြီးတော့နောက်တစ်ချက်ကဒီလူလူက ဆောင်သားတွေအရင်တနာတယ်ပြီးတော့နောက်တစ်ချက်ကပြည်သူကဒီလက်ရှိပညာရေးစနစ်ကြီးကိုလည်းပြည်သူကိုယ်တိုင်စိတ်ပြတ်နေစိတ်ပြတ်လွန်အားကြီးတဲ့တော့ဒီတို့နဲ့ဒီနဲ့တို့ကလမ်းပေါ်ထွက်လာကြတယ်ပေါ့နော်ဆောင်သားတွေချူကြတယ်ဝင်းရင်အပြစ်ကြတယ်အဲ့ဒီအချိန်မှာကျွန်တော်တို့ဒီဘက်ကအစိုးရအနေနဲ့ကတော့ဘာဖြစ်လာလဲဆိုတော့အပေးပဲပြည်ပြည်မှာကြိုးစားနေပေါ့အဲဒီအစိုးရတော့ပုံမှန်ပြည်သူလူထုကအများကြီးပြောင်းလဲလာတယ်ပေါ့နော်နိုင်ငံရေးကတက်ဖြစ်လာတယ်နှုတ်ချလာတယ်ကျွန်တော်တို့အတူတူကူပေါင်းပါဝင်မှုအသိဖြစ်နေတဲ့ပုံမျိုးပြရကြ
ဒါပြင်လူလူဘဝအခြေအနေကိုလက်တွေ့တွေ့မြင်လာရတဲ့အတွက်အားလုံးဒန်းတူဖွံ့ဖြိုးတဲ့နိုင်ငံဖြစ်အောင်လုပ်မယ်လို့သူဆန္ဒကိုပြောပါတယ
်။ကျွန်တော်စိတ်ကူကကျွန်တော်တို့တက်တန်းအတွင်းမှာပဲဘုံဖွံ့ဖြိုးစေချင်တယ်။ဘာလို့တော့ကျွန်တော်မြောင်းမြားနဲ့နာမည်ရွာတွေခြေရွာတွေရောက်တယ်။လျှက်စင်မီခုတွေမရှိတာတွေအခုဒီအထက်တက်လာတော့တပိတ်စစ်ကြောင်တစ်ချောင်းမှတွေ့ရတာတွေခြေရွာတွေလျှက်စင်မီမရှိတာတွေနောက်သုံးရင်မဲ့တာတွေစာတင်ကြောင်မရှိတာတွေဆေးဝါးမရှိတာတွေအခြေခံလူလူအချက်တွေကိုဒီပြည်သူတွေအကုန်လုံးဒန်းတူညီများကျွန်တော်တို့ဒီတက်တန်းတစ်ချောင်းတည်းမှာကျွန်တော်ကရစေချင်တယ်။အဲ့တော့လေကျွန်တော်တို့တိုက်ပွဲဝင်နေမှာပေါ့
ဒါပြင်ပိတ်ထားတဲ့စာကြီးတိုက်တွေကိုလူငယ်တွေအတက်ဖွင့်ပေးဖို့လိုအပ်ပြီးဖြစ်တယ်လို့အသင်းအဖွဲ့တွေနဲ့ပတ်သက်လို့လည်းအစိုးရကအခုထပ်ပို့ပြီးဖြေလျှော့ပေးဖို့လိုအပ်ပြီးလို့ယူဆတဲ့အကြောင်းကိုမြတ်သူကပြောပါတယ
်လူငယ်တွေတားမှာတော့တကယ်တကယ်တော့ပိတ်ထားတဲ့စာကြီးတိုက်တွေကိုဖွင့်ဖို့တော့လုံမဲ့ထင်ပါတယ်လူငယ်အနေနဲ့တမခတ်တဲ့အချိန်မှာကျွန်တော်တို့အနေနဲ့တမိုင်းရောမသိတာတွေဘာလို့ကဝင်မသိတာမျိုးဖြစ်နေအဲ့ဒါတွေအတွက်ကိုလည်းကျွန်တော်တို့ကျန်ကြိုးစားရမယ်ပေါ့နော်။နောက်ပါကုတ်စပရိုက်တာအတင်းလိုဟာမျိုးလေးတွေ့ရတယ်။ Facebook နဲ့ group ချိတ်ပြီးလောက်တာမျိုးလေး။အဲ့လိုမျိုးတွေလည်းများများပေါ်ထွန်းလာကောင်းမယ်ကြ။အဲ့လိုမျိုးကမှတစ်ဆက်တကူစိတ်ပါလာတဲ့လူငယ်တွေတကယ်နိုင်ငံကောင်းကျိုးစိတ်ပါပြီးလိုက်လုံလာတဲ့လူငယ်တွေလည်းအများကြီးရှိတယ်လေ။အဲ့လိုမျိုးလေးလည်းများများပေါ်ထွန်းလာဖို့လိုမယ်လို့ထင်တယ်။တခြားကတော့ဒီအစိုးရအနေနဲ့ဒီအသိအဖွဲ့လိုဟာမျိုးတွေဖြေရှင်းမှုပေးဖို့ပြင်မရမယ်။ဖြေရှင်းမှုမပေးဘူး။လူမျိုးဆက်ပြီးချုပ်ကန်ထားမယ်ဆိုရင်တော့အပြည်သူတွေအနေနဲ့ဒါကိုတာဆီးတည်ပြီးလို့ယူဆရပေါ့။
တပိတ်မောက်ကြောင်းသားကိုမြတ်သူရဲ့အတန်တွေအကြံစီတွေဆန္ဒတွေကြားခဲ့ရတာပါခင်ဗျာ
တငယ်ချင်းရှေးစင်းတဲ့ဘဝအမြဲချုံနေပါစေအောင်